Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာတော်လရှင်ပေါင်းဘေးအန္တရာယ်ကင်းရှင်းတဲ့နေ့တစ်နေ့ဖြစ်နေကြပါလေလို့ဆုတောင်းမေတ္တာပို့သပါရစေ2021ခုနှစ်မေလ9ရက်တင်းငွေနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီခင်ဗျာ COVID-19 အရေးပေါ်အခြေအနေတွေကြောင့် VOA အစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာတော်လရှင်တို့နားဆင်ကြမယ့်အစီအစဉ်တွေထဲမှာတော့နောက်ဆုံးရသတင်းတွေနဲ့အတူ
မင်းကတော့ဒီကုခန်မျိုးနဲ့နံခူးနဲ့နံခူးရကြမှာတဖြစ်အချိန်ကတော့ဒီကနေ့နိုင်လာဆယ်လောက်ကနေ
ဆက်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ညီနောင်သုံးဘွဲ့အကြာတိုက်ပွဲတွေဖြစ်နေတာစတဲ့သတင်းဖြစ်ပွားချက်နဲ့အတူတရင်ပတ်စင်ကဏ္ဍတွေဖြစ်တဲ့မြန်မာနိုင်ငံမှာဆီယနာတိမ်မှုအဆုံးသတ်ရေးဂျပန်အစိုးရဘက်ကတိုက်တွန်းလှုံ့ဆော်လာအောင်ကြိုးပမ်းသွားမယ်လို့ဂျပန်နိုင်ငံမှာကြော်ကြားတဲ့ fashion designer ရှီဘူယာဇာနီနဲ့ဆက်သွယ်မြင်းမြန်းထားတဲ့မြန်မာရေးဆွေးနွေးကမ်းဥစီတူအောင်မြင့်ရဲ့သတင်းတုံ့တက်ချက်အမေများနှင့်မြန်မာပြည်မှပေးစာများကဏ္ဍအထူးအစီအစဉ်နဲ့သတင်းတွေကတုတ္တအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုသတင်းတွေကိုကျွန်တော်ဇော်ဝင်လိုက်တဲ့အတူမမျှစင်အောင်ကတင်ဆက်ပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း100နီးပါးရှိလာပြီဖြစ်ပေမဲ့ဆီယနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေကတော့အခုချိန်ထိရှိနေသေးပါ။ဒီကနေ့မှလည်းရန်ကုန်တိုင်းအတွင်းကမြို့နယ်တချို့အပါအဝင်မြန်မာနိုင်ငံနေရာဒေသအတော်များများမှာဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်ရန်ကုန်အင်းစင်မြို့မှာလူငယ်တွေတရက်တစ်ပြက်ဆန္ဒပြကြတဲ့အတန်းတွေကိုကြားခဲ့ကြရတာပါရန်ကုန်လမ်းမြို့နယ်အတွင်းလူငယ်3ဦးကိုစစ်ကောင်စီကဒီကနေ့ဖမ်းဆီးသွားခဲ့ပါတယ်အလားတူပဲဆီယနာရှင်စန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ဆိုသလိုပြုလုပ်နေတဲ့တဝဲလောင်းလုံးမျိုးကပြည်သူတွေဟာလဲလမ်းမတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းမြင်းမှုမျိုးမှာတော့ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ချိုခွဲခဲ့တဲ့အတွက်လူငယ်တဦးသေဆုံးပြီးနောက်တဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်ကချင်းပြည်နယ်ဖားကန့်မြို့ကဒီကနေ့ဆန္ဒပြပွဲမှာတော့လူထောင်နဲ့ချီပါဝင်ခဲ့တယ်လို့ဆိုပါတယ်မန္တလေးမြို့ကဆန္ဒပြပွဲမှာဝီလ်ချဲယာနဲ့နေစဉ်ပါဝင်ခဲ့တဲ့မတန်ဆွမ်းသူတဦးကိုလည်းစစ်ကောင်စီကဒီကနေ့ဖမ်းဆီးခဲ့ပါတယ်။မန္တလေးရတနာပုံတက္ကသိုလ်ကျောင်းသားတွေဟာလည်းဒီကနေ့ဆီယနာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။မိထီလာမြို့ကဆန်ကဲတပိတ်စစ်ကြောင်းကိုရာဘာဂျီဇန်တနတ်ဂျီဇန်အစ်စ်တင်နဲ့ပါအကြမ်းဖက်ချုပ်ခွဲခဲ့တာကြောင့်ထိခိုက်ဒဏ်ရာသူတွေရှိတယ်လို့ဆိုပါတယ်။တည်ဆုံးသူရှိမရှိဆိုတာတော့အခုချိန်ထိမသိရသေးပါဘူး။အလားတူပဲကချင်ပြည်နယ်မိုးကောင်းမြို့ရှမ်းပြည်နယ်တောင်ကြီးမြို့မွန်ပြည်နယ်ပေါင်မြို့နဲ့စကိုင်းမြို့တွေမှာလည်းဆီယနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေကြောင်းမတက်ရေးတောင်းဆိုဆန္ဒပြပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်။မနေ့မေလ10ရက်နေ့ညကတော့စကိုင်းတိုင်းကဏီမြို့နယ်အတွင်းကစစ်ပင်တွင်ရွာကိုစစ်ကောင်စီရဲ့လက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်စီးနှင်ပြီးပစ္စည်းတွေသိမ်းယူသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။မြန်မာဆီယနာသိမ်းကောင်စီကအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ပုံခွဲမှုလူတက်မှုမိရှုဖြစ်စီမှုတွေလှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အကြမ်းဖက်အဖွဲ့အဖြစ်တမတ်လက်ကြောင်းစစ်တပ်ပိုင်သတင်းဌာနကကြေညာလိုက်ပါတယ်ဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းပြီးကတည်းကအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးကောင်းဆောင်အများစုကိုဖမ်းဆီးထိန်းသိမ်းထားခဲ့ပေမဲ့စစ်ကောင်စီအနေနဲ့နိုင်ငံတွင်းတည်ငြိမ်မှုရအောင်အခုချိန်ထိလှုပ်ဆောင်နိုင်ခြင်းမရှိသေးပါဘူးလွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကဆလို့နိုင်ငံအတွင်းကနေရာတော်များများမှာပုံပေါက်ကွဲမှုတွေမကြာခဏဖြစ်ပေါ်ခဲ့ပြီးဆီယနာသိမ်းမှုကိုစန့်ကျင်ကြတဲ့ပြည်သူတွေကလည်းနိုင်ငံအတွင်းနေရာတချို့မှာအရက်ဖက်ကာကွယ်ရေးအဖွဲ့တွေဖွဲ့စည်းပြီးဆီယနာရှင်စနစ်ကိုတော်လှန်တိုက်ခိုက်နေကြတာပါဆီယနာသိမ်းအုပ်စုကိုအကြမ်းဖက်အဖွဲ့အဖြစ်တံပြန်ကျင်ညာထားတဲ့အမျိုးသားညီညွတ်ရေးအစိုးရကလည်းသူတို့အနေနဲ့ပြည်သူ့ကာကွယ်ရေးတပ် PDF ကိုဖွဲ့စည်းလိုက်ကြောင်းမေလ9ရက်နေ့ကကျင်ညာခဲ့ပါတယ်စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြုတ်ခွဲတာကြောင့်အခုချိန်ထိအရသာပြည်သူ800နီးပါးသေဆုံးခဲ့ရပြီးသတင်းတော့တွေအပါအဝင်လူ 8,000 နီးပါးလည်းဖမ်းဆီးထိန်းသိမ်းခံထားရပါတယ်ခင်ဗျာ။တဘာဝတန်းငွေရေ LNG 3လျှက်စစ်တာအပိစက်ရုံတိဆောက်တာအပါအဝင်အမေရိကန်ဒေါ်လာ 1.8 ဘီလီယံတန်ဖိုးရှိတဲ့ယင်းနည်းမြှုပ်နှံမှုစီမံကိန်းတစ်တွေကိုအာဏာသိမ်းစစ်ကောင်စီကအထည်ပြုပေးခဲ့ကြောင်းအစိုးရထုတ်ပြန်ချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။အဲ့ဒီတဘာဝတန်းငွေရေ3လျှက်စစ်တာအပိစက်ရုံတိဆောက်မဲ့စီမံကိန်းဟာဒေါ်လာ 1.5 ဘီလီယံကုန်ကျမယ်လို့ဆိုပါတယ် Simangin Sangagu Utwe, Yinin Yuna Mu Utitego, Sikonsi, Tinchon Mu Amachine, Yama Yinin Yuna Mune, Komunimia Uzitana, Taikara, Mila Kone, Tajanima, a TV Pulita Chipare, a Kuni Etre, Yamanangay Sibuaiha, Nasaya Kainoti, Jasin Ton and Yeshijao, Nanganga Sibuai, a Kepia Tanariga, Tonta Tajaraba, Tabime. Penanganga, Becomuni, Yinim Yon and Jamas, so that they say Guru, Topia Yem Shivau. The Manangama, let's see Yinim Yon and Nijare, take down Tonangaha, Tio Singapune, Tanangano Chibare, Singapunangaro, Yamanangama, Yinim Yon and Mudutia, Amyazum Chipime, Daya Name can be Yinim Yon and Are, the Chan Yinim Yon and Mu community got to sing Name can be Yinim Yon and Lishide Lusuvaraka. Yamasitan and Daya Sanwene. Community, Damamho, Yamasita, when we Yashizi, the Lusam Benede, Community, Ne, Tidu, Lokanide, Japan Community, Segushijang, Japan Chisa, Judo, the Nitanaga, Songan, Porto Labare, Japan Suya, Bansiwai, Longanine, Pogulika Community, and Ine, Yamasita, Ye, Lukun, Ye, Chopa Murigo, Taku, Juni, the last of the Suya Muri, Topolani, Jimabe, Judo, the Nitanaya, Songan, Porto Muri, Tolaraba. Yamanga has seen a national Ocho Mu out. Sesune Pamias was Shinigayaga, Jimmy John Lemuri Satin for Sane, Natang Setakuniga Salo, Japan Comuni Wang Lea Law, Yamanangama, Laya Yinim Yun and Nijaraba, Japananga Kirin, Pia Comuniha, Yamaziwai Corporation by Yama Apio Yamaga Comuni Limitane, Mandali Apio Yamaga Comuni Limitadone, Pesa Luka Nirago, Ubamatakuni, and Popia Tavare, Yamanangama Setaka and a thing like Peter now. Kirin Komuniha, Yama Siwai Corporation, Lokane, Pesa Longanego, Yasan Yang Tinya Tapi Chipare, set up by Mini Arego, Nitsi American Dollar, Natan Niba Baby, Japan Komuni Kuga, Natare, Sureki Sagole, Jodo the Nintanaga, Songan Tishi Gang Popia Tabarekana.
And then Yabet Nilabada Sisiniku, Yawain Gonaigan is Senaiti. Phytometer don't set kilohats, go don't shetonia. Phytometer don't set kilohats, go don't condonia. Phytometer nazet it, kilohats, nashish and narope. Senitinerima, Hilamida diaguse, kilohats, tinga kungan of your tolling being like
Ning Lavashin, Jamamia the Fiamma, the Dinigo selecting a bit of a mission. Johns Hopkins Coronavirus Sutitana Center Sienia, Titini Minute Bind, Titakabalo, Covid 19 Gusetu, Tiangas, Conatan, John, and they sold to Donda Matoma and Shidavi Pipai, India Mapigir and Selina Etue, Gusetu, Living Donda, John, and they sold to Galeon Joe Shivai, India Jamaipina Shinune, Daikananga, the Mariga, Daikun Navy May. Yoga Tincho Yi Danang Long Atwa La Kanta Dami Murigo, Wanjiju Narendra Moriga Machama Devao. Pine the Chumaro Yoga Tincho Yi Pine Suya Season Kanta Muri Chama Tavare, Muro New Daily Ma Ibilaga Chama Tagere Atwa La Kanta Murigo, Mela Sakwani and Eti Dumi Lightalu, Yetapi Swimuri Danila Niga Sapio Yesain Tame Lujinya Tavare. Kanataka Pine Mataja Niga Atwala Pipi Muri Dumin Chatana Pieno, Kaye Demi Nadu Pine Male, Atwala to say to find Kanta Tarago, a Piwa, Kanta like Pari, a good India Matuya, a COVID new Pisa, Gue Virusca, Tego, Limian Gusel, a virus new Gue to Coup Piedelo, Kabaja Mai, a poet WHO, Tapan Pinashi, a Chike, Somia Swami Nathana, Sani Nirunga, EFP, the Tin Twist of Mimian Gama, Piovari, Tapin Dilu, a sentient young Pipola. Covid new visa queryha, Leshi atom junior Gagwe Sirigu, Kanani Shila, Nanjangole, Tuga, three P. Piosuke variation. Now Aripia Pinere, Mankulenate, Pitin Sounare, Dow Sally, the Zingo, Pansy Tainting Gerelo, Paringa, Chisai, America of Mangai Dapuega, Seniniga, Piovari, Mila Chowene, Kony Niriga, Aripia Pinle, doing Nanga Yibai Netema, Shinire, and Nanga Messeligo. Betting don't the American system or USS Montreal Pansy Tainting Yerava. Pansy Media Lenetri, Ma Dazin, Chile, Russia, Lu, Tinka, Pier, Betting Don't Jiri, Town Chile, the Yulu Rifle, the Nedri, Yane, Chile, PKM, Satanadri, Sniper Rifle, Rene, Rocket and Launchari, Pashi, the Lu, Kemi, Mamian, Lu, the Chasit, don't you see, Rile, Parelu, Parin, Chisa, American, Jida, Jinja, Jama, Pashi, Rai. A Lenegu American Lua Lolo said, Tainting Tabi, the Lenegu Vega Yalali, Surane, ဘယ်ကူပို့မလဲဆိုတာကိုစုံစမ်းနေစေဖြစ်တယ်လို့ပြောပါတယ်။လက်နက်တွေကိုဖယ်ရှားလိုက်ပြီးတဲ့နောက်အဲ့ဒီဆက်လီပင်လယ်တဲကိုပြန်လည်မောင်းနေနိုင်တဲ့အခြေအနေရှိတယ်လို့သုံးသပ်ခဲ့ကြောင်းနဲ့ဆက်လီကိုပြန်မလွှတ်ခင်ဆက်လီပါလှေထိုးသားတွေကိုအစာအစာတွေပေးရခဲ့တယ်လို့ American အမှတ်ငါဟီတက်ကပြောပါတယ်ရှင်။အထင်းချုပ်မဲ့တရုတ်ဒုံးပြန်အစိတ်အပိုင်းတွေဒီကနေ့နိုင်ငံတကာစံတော်ချိန်မိနစ်2နာရီခွဲမှာမော်ဒစ်ကျွန်းစုနာအိန္ဒိယသမုဒ္ဒရာရဲ့ကိုပြုတ်ကျသွားခဲ့တယ်လို့တရုတ်သတင်းမီဒီယာတွေကဖော်ပြပါတယ်။ဒီဒုံးပြန်ဟာကမ္ဘာလူလူတွေကိုပြန်ဝင်ရောက်လာတဲ့အချိန်မှာပဲကိုရီးယားဘက်ကအစိတ်အစိတ်အမှောင်မှာပျက်စီးသွားခဲ့တာဖြစ်ပြီးအပြည့်အစည်အစနာတွေကတော့မြေပြင်ပေါ်ကိုကျနိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းခဲ့ပြီးတော့ဘယ်အချိန်ဘယ်နေရာကိုကျသွားတယ်လဲဆိုတာတော့တိတိကျကျမသိရပါဘူး။ဒီအထိတ်ချုပ်မဲ့ဒုံးပြန်ဟာကမ္ဘာမြေပြင်ပေါ်ကိုပြုတ်ကျလာနိုင်ပြီးလူနဲ့ပတ်ဝန်းကျင်ကိုထိခိုက်နိုင်တယ်လို့အစိုးရဘက်ကခန့်မှန်းခဲ့ကြတာပါ။တရုတ်နိုင်ငံဂျာယီဌာနပြောခွင့်ရဝမ်ဝီဘင်းကတော့ဒီဒုံးပြန်အစိတ်အပိုင်းတွေကြောင့်ထိခိုက်ပျက်စီးမှုမရှိနိုင်ဘူးလို့တောက်ကြနေကပြောပါတယ်တေးဥအာဂါတယင်စခန်းအတွက်ပုံစံတွေတစ်ခုကိုတည်ဆောင်သွားခဲ့တဲ့ Long March 5B ဒုံးပြန်ကိုဧပြီလ29ရက်နေ့ကဟိုင်နန်ကျွန်းစုကနေလွှတ်တင်ခဲ့တာဖြစ်ပါတယ်။အာဂါတယင်မှုမပါတဲ့ဒီပုံစံရဲ့အပိုင်းကိုခွဲထုတ်ချထားအပြီးမှာအလေးချိန်2100ကီလိုဂရမ်ရှိတဲ့အာဂါတဒုံးပြန်ကြီးကိုသမုဒ္ဒရာထဲကိုပြန်ဆင်းနိုင်စေဖို့လမ်းကြောင်းစီစဉ်ထိန်းချုပ်ခဲ့တာကနေနောက်ဆုံးထိန်းချုပ်မှုကနေလွတ်သွားခဲ့တာဖြစ်ပါတယ်ရှင်။တိုကျိုအိုလံပစ်ပွဲစဉ်တွေကိုဘာအကြောင်းနဲ့မှဖျက်သိမ်းမှာမဟုတ်ဘူးလို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ဒီဥက္ကဋ္ဌဂျွန်ကိုတ်စ်ကစနေနေ့ကပြောပါတယ်ဇူလိုင်လ23ရက်နေ့မှာစပြီးတော့ကျင်းပဖို့စီစဉ်ထားတဲ့တိုကျိုအိုလံပစ်ပွဲတွေကိုကာယောဂအခြေအနေတွေကြောင့်ဖျက်သိမ်းတာရှေ့ဆိုင်တာတွေရှိနိုင်မလားလို့ AFP သတင်းကမေးမြန်းတာမှာသူကဘာအကြောင်းနဲ့မှဖျက်သိမ်းမှုမရှိဘူးလို့ပြောပါတယ်ပင်ဝဲကျင်းပဖို့အတွက်ဂျပန်ဝန်ကြီးချုပ်ယိုရှိဟီဒေဆူဂါနဲ့အတူပူးပေါင်းလှုပ်ဆောင်နေပြီးလိုအပ်တဲ့ကျန်းမာရေးဘေးအန္တရာယ်ကင်းရှင်းရေးဆိုင်ရာအချက်တွေကိုထည့်သွင်းလှုပ်ဆောင်နေကြောင်းလည်းသူကပြောပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကသမ္မတဂျိုးဘိုင်ဒန်နဲ့ဝန်ကြီးချုပ်ဆူဂါတို့တွေ့ဆုံရမှာဂျပန်နိုင်ငံအနေနဲ့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအတက်နိုင်ဆုံးဆောင်ရွက်နေတယ်လို့ဘေးကင်းလုံခြုံတဲ့အိုလံပိတ်ပွဲစဉ်တွေကိုကျင်းပသွားမယ်လို့ပြောဆိုခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့နယ်နေရာတချို့မှာကယောဂအရေးပေါ်အခြေအနေကြီးညာထားတာကိုတောက်ကြနေကထပ်ပြီးတော့တိုးမြင့်ထားတာကြောင့်ပွဲစဉ်တွေကျင်းပနိုင်မလားဆိုတာကိုမေးခွန်းထုတ်ဆရာတွေလည်းရှိနေပါတယ်။တခြားနိုင်ငံတွေထက်ဆိုင်ရင်ဂျပန်မှာကိုဗစ်ဖြစ်ပွားမှုနှုန်းနည်းတယ်ဆိုပေမဲ့ကိုဗစ်ကြောင့်သေဆုံးသူဟာ1500ကျော်ရှိပြီးကာကွယ်ဆေးအစီအစဉ်တွေကတော့နှောင့်နှေးနေပါတယ်။စစ်တမ်းတွေအရတော့အတော်များများကပွဲစဉ်တွေကိုဖျက်သိမ်းရှေ့ဆိုင်ဖို့ကိုထောက်ခံကြတာတွေ့ရပါတယ်။ American Seed Company Pfizer နဲ့ German BioNTech တို့ကတော့ပြန်ဝဲဝင်အားကစားသမားတွေနဲ့ဝန်ထမ်းတွေအတွက်ကာကွယ်ဆေးတွေထောက်ပံ့ကူညီပေးသွားဖို့ IOC နဲ့သဘောတူထားကြောင်းကြားတာပရိနေကကြေညာထားပါတယ်ရှင်။ဒေါ်ရရှင်များရှင်ဒီနေ့ကနေညပိုင်းတွေနောက်ဆုံးရသတင်းညကနာဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကုခိုင်မြို့နယ်မှာစစ်ကောင်စီတပ်နဲ့တိုင်းတန်းလက်နက်ကညီနောင်မဟာမိတ်သုံးဖွဲ့ပူးပေါင်းစစ်ကြောင်းတို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားတဲ့တိုက်ပွဲတွေမှာလည်းဒေသခံတွေထိခိုက်မှုတွေရှိနေတယ်လို့တိုက်ပွဲတွေကြောင့်စစ်ဆောင်ရွာသားတွေနေရာမပြနိုင်သေးတဲ့အခြေအနေကိုကျွန်တော်နိုင်ကွန်းအိမ်ကနေတင်ဆက်ပေးမှာပါ။စစ်ကောင်စီကနေမေလအကုန်ထိအပြည့်ရဆဲထားကြောင်းကြေညာထားပေမဲ့ကုခိုင်မြို့နယ်အတွင်းမှာတော့မြန်မာစစ်တပ်နဲ့ TNL, AA, MNDAA, ညီနောင်မဟာမိတ်သုံးဖွဲ့ပူးတွဲစစ်ကြောင်းတို့ကြားတိုက်ပွဲဖြစ်ပွားနေတာပါ။မနေ့ကစနေနေ့ညနေပိုင်းမှာကုခိုင်မြို့နယ်နန်းဟုကျေးရွာနဲ့နောင်ချူကျေးရွာကြားညီနောင်မဟာမိတ်အဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားကြောင်း TNL တမ်းမလောင်တပ်ဖွဲ့ပြောခွင့်ရဗိုလ်မှူးတိုက်ကျော်ကပြောပါတယ်။
မင်းကြီးကတော့ဒီကုခိုင်မြို့နယ်နံခူးနဲ့နောင်ချူရွာကြားမှာတဖြစ်အချိန်ကတော့ဒီကနေ့နာရီ50လောက်ကနေ6နာရီခွဲထိဘူးလို့ဖြစ်တယ်။တပ်ကကြတော့တမတုံတုံကိုခမရဆန်းနေဖြစ်တယ်။ကျွန်တော်တုံဖွဲ့ရှိနေရဘူးလားရထူစီတက်ခဲ့တော့တဲ့။အတိအကျကကတော့ကျွန်တော်ပဲလို့ရှိဘူး
။ဒီဖြစ်ပွားတဲ့တိုက်ပွဲတွင်ထိခိုက်မှုကတော့မသိရသေးဘူးလို့သူကဆိုပါတယ်။ပြီးခဲ့တဲ့မေလ9ရက်နေ့မှာလဲကိုခိုင်မြို့နယ်နန်းခုံကျေးရွာနဲ့မိုင်ရင်ကျေးရွာကြားမှာမြန်မာစစ်တပ်နဲ့ညီနောင်မဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီကနေမေလကုန်တိတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ခတ်ရစဲကြောင်းကြေညာထားပေမဲ့ရှမ်းပြည်နယ်အတွင်းမြေပြင်မှာတိုက်ပွဲရှိနေစေလို့ဗိုလ်မှူးဆိုင်ကျော်ကပြောပါတယ်။
ဒီကလည်းသူကထုတ်နေကြလိုက်ဒါမှမြေပြင်မှာကတော့တိုက်ပွဲရှိနေတယ်။သူကဆိုင်ပုံကိုပဲထုတ်တယ်မြေပြင်မှာကျတော့ထူးထူးလေးတိလို့တဲ့အဲဒီမှာတိုက်ပွဲတိတိမှုကြီးဖြစ်တာလေ
Pigre Mila Lianigale, Kukanyune, Piransu Lamama, Sikong Sitane, Yapai Mame Fueruja, Taiwai Chipwakayama, Pirakan with Tika Mudu Lashi Nidelu, you can do that, Piovare.
ဒီစစ်ဆောင်တွေဟာ2019ခုနှစ်ကလည်းနေရာကနေတင်းဆောင်လာတာဖြစ်ပြီးမတည်ငြိမ်သေးတဲ့စည်ရေးချင်းတွေကြောင့်နေရာရင်းကိုမပြောင်းနိုင်သေးပါဘူး။ချမ်းမြေနယ်မှာမြန်မာစစ်တပ်နဲ့တရားနယ်လေတမ်းပလောင်တပ်ဖွဲ့ အလားတူကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ကရင်အေကချင်လွန်လိုက်ရေးဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေပြီးတောင်ပိုင်းရှမ်းပြည်တပ်မတော်RCSSS အနေနဲ့ရန်ပညာကတိုက်ပွဲဖြစ်ပွားနေပါတယ်။အလားတူကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ကရင်အေကချင်လွန်လိုက်ရေးဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေတဲ့အချိန်မှာရှိနေပါတယ်။ကျွန်တော်နိုင်ကုန်းနဲ့
ရှင်ပါခင်ဗျာခုအပတ်စဉ်အစီအစဉ်တွေကိုတက်ဆက်ပြီးပါမယ်အရှင်ဆုံးတော့မြမအရေးဆွေးနွေးကအစီအစဉ်နဲ့ဆက်ပါမယ်မြမနိုင်ငံမှာစစ်အာဏာသိမ်းမှုအဆုံးသတ်ရေးဂျပန်ဆူရာဘက်ကတိုက်တုံးလှုပ်ဆောင်အောင်လို့ကြိုးစားသွားမယ်ဆိုပြီးတော့ဂျပန်နိုင်ငံမှာအထူးကြော်ကြားတဲ့မြမဖက်ရှင်ဒီဇိုင်နာရှီဘူရာဇန်လီကပြောပါတယ်သူကသူ့ရဲ့ကြော်ကြားမှုကိုသုံးပြီးတော့မြမပြည်သူတွေအရေးကိ
ကိုစားကြီးမင်္ဂလာပါရှင်။အဒီရေမြန်မာပိုင်းစီစဉ်ရနေကျေးဇူးပါတယ်ရှင
်။မင်္ဂလာပါ။မှကျေးဇူးပါတယ
်။ဟုတ်။ကိုစားကြီးကဒီဂျပန်နိုင်ငံမှာရှီဘူယာဇာနီဆိုပြီးတော့မှအအောင်မြင်ကြော်ကြားနေတဲ့ fashion designer တစ်ယောက်ဖြစ်တယ်ပေါ့လေ။နောက်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းကိုယ့်ရဲ့ဒီကြော်ကြားမှုကိုအသုံးပြုပြီးတော့မှတက်နိုင်တဲ့ဘက်ကနေလှုပ်ပေးနေတဲ့သူပါ။ဆိုမကြခင်တုန်းကပဲကိုစားကြီးကဒီ Lucky Foundation ဆိုတဲ့ Prahita အဖွဲ့ကိုဖွဲ့ပြီးတော့မှဒီမြန်မာနိုင်ငံမှာပေါ့နော်ခက်ခဲခဲရုန်းကန်နေရတဲ့သူတွေအတွက်အကူအညီပေးမယ်လို့ပြောပါတယ်။ဆိုတော့အရင်ဆုံးအဲ့ဒီ Lucky Foundation အကြောင်းနဲ့ဘယ်လိုအကူအညီပေးဖို့အစီအစဉ်တွေလုပ်ထားလဲဆိုတာအရင်သိပါစေရှင
်။ပြောမယ်ဆိုရင်အခုမြန်မာပြည်သူတွေအားလုံးပေါ့အားလုံးကအထက်ခဲရောက်နေတယ်အဲတကယ်ဘဝဆင်းရဲတဲ့အဲတမိုင်းတွေကိုအားလုံးကဝင်လာတာပေါ့နော်ဒီပြည်ပတဲမှာအဲရှိတဲ့လူရောအဲဒီပြည်တွင်းမှာရှိတဲ့မြန်မာလူမျိုးတွေကိုအကုန်လုံးခံစားရတယ်အဲ့ဒါဆိုတော့ကျွန်တော်အနေနဲ့ကျွန်တော်တက်နိုင်တဲ့လောက်အဲနောက်ပြီးတော့ကျွန်တော်ရဲ့ဒီဂျပန်နိုင်ငံမှာရှိတဲ့အဲတငယ်ချင်းနဲ့နောက်ပြီးတော့ဒီလုပ်ငန်းရှင်တွေနဲ့ပေါင်းပြီးအဲဖောင်ဒေးရှင်းတစ်ခုကိုထောင်မယ်ဆိုပြီးတော့ဆုံးဖြတ်လိုက်တာပါပြောမယ်ဆိုရင်ကျွန်တော်ကဒီ UNHCR ရဲ့ public relation ဟို
ကိုယ်စလေ
okay ကိုကိုစလေတယောက်လည်းဖြစ်တယ်နောက်ပြီးတော့ဒီ Japan Foundation ပေါ့နော် Japan Foundation Project Advisor မြန်မာနိုင်ငံ Project Advisor လည်းဖြစ်ခဲ့တဲ့အတွက်ကြောင့်ဒီ10နှစ်15နှစ်အတွင်းထဲမှာတော့ကျွန်တော်အနေနဲ့ဒီ Fashion Industry နဲ့ဒီ UNHCR နဲ့ကမ္ဘာ့ကုလသမဂ္ဂနဲ့ Charity လုပ်ကြတာလို့ပါတော့တော့အချက်ကဟိုဘယ်လိုခေါ်မလဲ experience ရှိပြီးသားပေါ့နော်အဲဒါပေမဲ့တရရဲ့ပေါ့ကျွန်တော်လက်နဲ့အဲကျွန်တော်အဲရဲ့အဲအားနဲ့ကျွန်တော်ရဲ့ network နဲ့အဲမြန်မာပြည်သူဒါမြန်မာပြည်သူပြည်သားကိုအဲထောက်ပံ့ခြင်းနဲ့အဲပံ့ပိုးခြင်းနဲ့ဆိုစိတ်ထားရရှိခဲ့ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့အဲကျွန်တော်လည်းအသက်ကငယ်သေးတယ်အချိန်ကမရောက်သေးဘူးအဲ့လိုမျိုးပဲသတ်မှတ်ထားတယ်ဒါပေမဲ့ဒီတစ်ခေါက်ကဒီလိုမျိုးစကားနှက်လာလေးပြောခဲ့အချိန်လည်းမဟုတ်ဘူးတကယ်ဒီနေ့ကိုဘလို့ရှင်အောင်အသက်ကိုခိုင်အောင်လုပ်သွားရမလဲဆိုတော့အဲစဉ်းစားရမယ့်လူတွေကအများကြီးထွက်လာတယ်။အဲဒါဒီဘယ်လိုခေါ်မလဲ။နေဆက်တော့အဲဒီတောရွာတဲကအဲပြည်သူပြည်သားတွေလည်းမဟုတ်တော့ဘူး။တကယ်မျိုးကြီးပေါ့နော်။တို့ဟိုဟာရန်ကုန်မြို့တစ်ခုကိုကြည့်ရင်လည်း တကယ်လုံးဝစဉ်းစားလို့မရနိုင်တဲ့ဘဝဆိုးရောက်လာတယ်အဲ့ဒါတော့မှတိခတ်နိုင်တဲ့ဒီမြန်မာဘက်ကပေါ့နော်အဲ့လိုမျိုးအဲစစ်တပ်အာဏာရှင်လူတွေကရှိတယ်ဆိုတာလေကျွန်တော်အနေနဲ့လုံးဝကျွန်တော်တို့အနေနဲ့ပေါ့နော်လုံးဝစဉ်းစားလို့မရခဲ့တဲ့အတိတ်နမိတ်တွေပါအဲ့ဒါကြောင့်မို့ကျွန်တော်တို့အဲဒီဘက်က chance ရှိနိုင်တဲ့အဲ network ကိုတုံးပြီးတော့အဲပြည်တွင်းကလူတွေကိုအဲဖြစ်နိုင်တယ်လို့အဲအားပေးခြင်းနဲ့အဲကုညီခြင်းလဲဆိုတဲ့စိတ်ထားတစ်ခုပါပဲ
။ဟိုကိုဇာနီပြောဆိုပေါ့နော်အခုလက်ရှိဒီမြန်မာနိုင်ငံမှာဆေးရနာတိမ့်မှုတွေပတ်သက်ပြီးတော့ကိုဇာနီတို့လိုဒီနိုင်ငံဆောင်မှာရောက်နေကြတဲ့လူငယ်တွေကတော်တော်လေးဆေးဝေးလူသားရှိကြတာတွေ့ရတယ်။တခုခုကူညီပေးတင်စိတ်ရှိတာတွေ့ကြတယ်။ဆိုတော့ကိုဇာနီအနေနဲ့ရောဒီမြန်မာနိုင်ငံထဲမှာဒီကိစ္စရည်နဲ့ပတ်သက်ပြီးတော့ပေါ့နော်ဘလောက်ထိဒါရောပို့ပြီးကိုကနားလည်အောင်သိစီအောင်လို့လေ့လာနေလဲအသိအောင်လုပ်နေလဲဆိုတာရောပြောပြပါလားရှင်
။ဟုတ်ကဲ့ကျွန်တော်ကတော့နော်အမတို့ VOA ကအဲထွန်းနဲ့ news နောက်အလန်ဖလေနောက် BBC အခုဆိုရင်တော့အဲ့လောက်ပဲပေါ့နော်ကျွန်တော်ရဲ့ဒီတငယ်ချင်း journalist တွေလည်းအကုန်လုံးဖန်ခံရတယ်တကယ်ဉာဏ်ရှိပညာရှိနောက်ပြီးတော့ဒီနိုင်ငံတော်ချစ်တဲ့အဲစိတ်ထားရှိတဲ့လူတွေကဒီလိုမျိုးအကြမ်းဖက်ခံရတယ်နှိပ်စက်ခံရတယ်အဲ့လိုမျိုးဖြစ်ပျက်တွေကိုကြည့်တဲ့အခါကျရင်ကျွန်တော်အနေနဲ့ဘလို့မှနေလို့မရဘူး။အဲဒါကတော့ကျွန်တော်တယောက်တည်းမဟုတ်ပါဘူးเนาะ။ကျွန်တော်တငယ်ချင်းကိုအဲကယ်ချင်တယ်။ကျွန်တော်အဲဆွေမျိုးသားချင်းကိုအဲနောက်ကျွန်တော်လေးစားတယ်ဒီပညာရှင်တွေပေါ့เนาะလူငယ်တွေကိုကျွန်တော်အနေနဲ့အဲစူးစမ်းပြီးဒီသတင်းကိုအဲဖြီးပောက်ဆွင့်ခြင်းနဲ့နောက်ဒီဂျပန်နိုင်ငံလူငယ်တွေနောက်ပြီးတော့ကျွန်တော်တို့အဲဒီလို့ခေါ်တဲ့ဒီ fashion industry อ่ะเอ่อလူတွေကိုလဲနောက် entertainment industry ပေါ့เนาะနောက်ပြီးတော့ဒီ TV television news မြန်မာပြည်ကရတဲ့เอ่อဘယ်လိုခေါ်လဲဒီ cell phone နဲ့ရိုက်ထားတာတော့နောက်ဒီ video တွေပေါ့အကုန်လုံးကိုစ조사ပြီးသူတို့လွှင့်တယ
်နောက်ဒီဂျပန်မြန်မာပါလီမန်ဟိုချစ်ချီရေးအသင်းဥက္ကဋ္ဌအိုက်ဇာအီရှီရိုနဲ့ဒီ NUG အမျိုးသားညွန်ပေါင်းအစိုးရနဲ့ I think April 23ရက်နေ့တော့က online ပေါ်မှာဆွေးနွေးပွဲအဖြစ်အောင်လို့ကိုဇာနီစီစဉ်ပေးခဲ့တယ်လို့သိရပါတယ်။အဲ့ဒီဆွေးနွေးပွဲကရောဘယ်လိုမျိုးဖြစ်လာတာပါလဲရှင်
။ဟုတ်ကဲ့ပြောမယ်ဆိုရင်ဒါကရှင်းရှင်းလေးပါပဲ။အဲကျွန်တော်ရဲ့မြန်မာတငယ်ချင်းကိုကျွန်တော်ရဲ့ဂျပန်တငယ်ချင်းနဲ့ပြန်ဆုံအဲဆွေးနွေးလို့ရအောင်ကျွန်တော်ဖန်တီးလိုက်တာတစ်ခုပဲ။အဲအခုမြန်မာနိုင်ငံမှာဘယ်လိုအဖြစ်ပြက်တွေဖြစ်နေတယ်လဲ။ဘယ်လိုဒုက္ခရောက်နေတယ်လဲ။အဲဂျပန်နိုင်ငံအနေနဲ့ဘယ်လိုအဲတင့်တော်တဲ့နည်းနဲ့ကိုကြီးပေးနိုင်မလဲအဲ့ဒါကိုအဲကျွန်တော်အနေနဲ့အဲပြန်ဆုံးအဲဆွေးနွေးလို့ရအောင်ဒီလိုမျိုးဆွေးနွေးလို့ရတဲ့အဲလိုင်းရရှိနေတယ်အဲကျွန်တော်မှအဲ့လိုမျိုးနီးရလည်းရှိနေတဲ့အတွက်ကြောင့်အဲ့ဒါကိုကျွန်တော်အနေနဲ့တုံ့ချတယ်နောက်ပြီးတော့ဒီအဲဦးမဝင်းခိုင်တန်းနဲ့ဒီအိုက်ဆာဝဥက္ကဋ္ဌဆိုတာလည်းအဲ2016နှစ်တုန်းကလည်းအဲတွေ့ထားတယ်အတူတူအဲနေပြီးတော့မှညတစ်ပင်စားပွဲပေါ့နော်အဲ့ဒီတော့ဆိုရင်လည်းကျွန်တော်ကအဲကျွန်တော်လည်းအဲ့ဒီမှာအဲပါခဲ့ပါတယ်เนาะကျွန်တော်အမှတ်သိတဲ့အတိုင်းပါပဲဒီဂျပန်အဲတော်ဝင်မင်းသမီး Mrs. Mikasa အဲဒေါ်ဆန်ဆူချီကိုမိတ်ဆက်အဲခဲ့တယ်နောက်ပြီးတော့ဒီဂျပန်တော်ဝင်အဲဘရင်မျိုးနွယ်တွေမှာလည်းပထမဆုံးခရီးကိုကျွန်တော်လည်းတည်ထောင်အောင်မြင်အောင်ဖန်တီးခဲ့တယ်ပေါ့เนาะဒီနှစ်နိုင်ငံရဲ့ diplomacy အဲနှစ်နိုင်ငံဆက်ဆံရေးအနေနဲ့မှာကျွန်တော်ကအဲလှုပ်ရှားလာခဲ့တာအဲများနေပြီအဲအဲ့ဒါပြောလိုက်ရင်တော့ဒီနေ့အဖြစ်ပဲကျွန်တော်ကဆက်ပြီးတော့ကျွန်တော်ရတာဝန်ရောကျွန်တော်ချေအောင်အဲဖန်တီးသွားတာပါကျွန်တော်ကနိုင်ငံရေးသမားလည်းမဟုတ်ဘူးအဲဘယ်လိုခေါ်မလဲကျွန်တော်ကဒီလူမှုရေးအကြောင်းနောက်ပြီးတော့ဒီနှစ်နိုင်ငံရဲ့ဘာသာရေးဆက်ဆံမှုဒီဘာသာရေးထုံးကားမှုနောက်ဒီချစ်စီရေးအောင်မြင်မှုအတွက်အဲကျွန်တော်မှတာဝန်ရှိတယ်လို့လည်းယုံကြည်နေတယ်။အဲ့ဒါကြောင့်မလို့လေဒီလိုမျိုးရည်စက်လေးတွေပေါ့နော်ဒီလိုမျိုးတာဝန်လေးတွေကလည်းအဲတဘာဝပြရကျွန်တော်ရှိကိုရောက်ရှိလာခဲ့လို့လည်းကျွန်တော်ယုံကြည်နေပါတယ်။ဒါပါပဲ။
ဆိုကိုဇာနီကဆော့ဆော့ကလည်းပြောတယ်အမြဲလည်းပြောပါတယ်နိုင်ငံရေးလုံနေတာမဟုတ်ဘူးလူမှုရေးလုံနေတာလို့ပြောပါတယ်ဆိုဒီဒါပေမဲ့မြန်မာနိုင်ငံမှာ Nagis ဒီမုံတိုင်းတန်ခံရတော့ရောနောက်တစ်ခါဒီရွှေဝါရံပေါ့နော်တန်ကားလှုပ်ရှားမှုတွေဖြစ်တော့ကရောဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဂျပန်ကပြည်သူတွေဒီကိုအတိုင်းဝိုင်းမှာပေါ့နော်ပို့ပြီးတော့တည်အောင်နားလည်သဘောပေါက်အောင်လို့ကိုဇာနီလုပ်ခဲ့တာတွေအများကြီးရှိပါတယ်ဆိုတော့အခုဒီမြန်မာနိုင်ငံကစစ်အာဏာသိမ်းမှုနဲ့ပတ်သက်လို့ရောနောက်ထပ်ဘာတွေလုပ်သွားဖို့အစီအစဉ်တွေရှိပါလဲရှင်
โอเคပြောမယ်ဆိုရင်ကျွန်တော်အနေနဲ့စဉ်းစားနေတာဒီnews အနေနဲ့လည်းမဟုတ်ဘူးမြန်မာတဲ့အခုအဖြစ်ပြက်ကိုပေါ့နော်ဂျပန်နိုင်ငံကလူအများတယောက်ချက်များအောင်ပိုတိအောင်ဘလို့လုပ်တင်လဲဆိုတော့ကျွန်တော်ရဲ့ဒီfashion industry ကိုအသုံးချပြီးဂျပန်နိုင်ငံမှာရှိတဲ့ဒီဟိုဟာနန်ဒိုမြို့လို့ခေါ်တာဒီဂင်ဇာပေါ့နော်တိုကျိုမှာရှိတဲ့ဂင်ဇာမြို့မှာကျွန်တော်ကုန်တိုက်တစ်ခုမှာပေါ့နော်ဒီမြန်မာ exhibition ကိုဓာတ်ပုံ exhibition ကိုလုပ်ဖို့စဉ်းစားနေပါတယ်ဒါကြတော့ဘလို့ဓာတ်ပုံအစီအစဉ်လေးဖြစ်လာမလဲဆိုတော့ကျွန်တော်အနေနဲ့အခုဒီ program ဆွဲနေတဲ့အချိန်ဖြစ်နေတဲ့အတွက်ကြောင့်ဘလို့အစီအစဉ်လဲဆိုတော့အခုကတော့ပြောလို့မရသေးပါဘူးဖြစ်နိုင်မယ်ဆိုရင်တော့ကျွန်တော်ကတော့အခုမြန်မာနိုင်ငံရဲ့အဖြစ်အပျက်ကိုလည်းပြသခြင်းနဲ့ဒါပေမဲ့တော့ကျွန်တော်ပြသခြင်းတာကဒီပြည်သူတွေကယုံကြည်ခဲ့တဲ့အစိုးရရဲ့အောက်ထဲမှာပေါ့နော်အစိုးရရဲ့အုပ်ချုပ်မှုထဲမှာမြန်မာပြည်သူပြည်သားတွေကပျော်ရွှင်စိတ်သက်သာလှုပ်ရှားခဲ့တဲ့ဒီ၅နှစ်ကို focus လုပ်ပြီးကျွန်တော် photo exhibition လုပ်ရှင်နေဆိုတဲ့စိတ်ထားကတော့ရှိပါတယ်ကျွန်တော်
ဟုတ်အဓိကပြောချင်တာတော့အရင်တော့လူတွေကဘလောက်ပြပြရွှေရွှေလွတ်လွတ်လပ်လပ်တည်ခဲ့တယ်အခုဆေးဥချုံမှုအောက်မှာဘလောက်လူတွေကစိတ်ဒုက္ခတွေရောက်ပြီးတော့ခက်ခက်ခက်ခက်ဖြတ်တန်းနေတယ်ဆိုတော့မိမောင်းထိုးပြခြင်းတဲ့သဘောပေါ့
ဟုတ်ကဲ့ပြောတဲ့အတိုင်းပါပဲပြောမယ်ဆိုရင်ဒီအခုမြန်မာနိုင်ငံရဲ့ဒီရရဆက်ဆက်လူဟိုရဲ့အခွင့်အရေးတွေဖြတ်စည်းတယ်လူဟိုနှိပ်စက်တပ်ဖြတ်နေတဲ့အဖြစ်ပြက်တယ်ဆိုတာပေါ့နော်အဲ့ဒါကိုကျွန်တော်အနေနဲ့ဒီ direct ဂျပန်ပြည်သူတွေကိုပြလိုက်တဲ့အခါကျရင်အမတန်အောင်မှလန့်ကြောက်ပြီးနော်ဒီမြန်မာနိုင်ငံရဲ့ news ကနေပြီးစိတ်ဝင်စားဖို့မရှိသွားမှာကိုကျွန်တော်အနေနဲ့လည်းအမတန်အောင်မှစိုးရိမ်တယ်အဲ့လိုမျိုးလည်းမဖြစ်အောင်ပေါ့နော်မြန်မာနိုင်ငံကိုစိတ်ဝင်စားတဲ့လူကိုလည်းပို့ပြီးတော့စိတ်ဝင်စားလာအောင်အခုရဲ့မြန်မာပြည်အဖြစ်အပျက်ကိုနောက်ပြီးတော့ဒီဂျပန်အစိုးရဂျပန်နိုင်ငံကနေပြီးမြန်မာနိုင်ငံကိုဆက်ပြီးဘလို့လှုပ်တင်တယ်ဆိုတာကိုဂျပန်ပြည်သူကနေပြီးထောက်ခံအောင်ဒီဂျပန်ပြည်သူကနေပြီးလမ်းညွှန်ပေးနိုင်အောင်ပေါ့နော်ဒီမိုကရေစီနိုင်ငံအစ်စ်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီနည်းကိုဖန်တီးဖို့ exhibition photo exhibition ကိုကျွန်တော်အနေနဲ့ဖန်တီးတင်တယ်ဖန်တီးမတာဝန်ရှိတယ်ဆိုပြီးတော့ကျွန်တော်ကဆုံးဖြတ်လိုက်တာပါ
စနောဆုံးတစ်ခုကကြတော့ဟိုကိုဇာနီကဆောဆောပြောခဲ့တယ်လို့ပေါ့နော်ဂျပန်မှာအောင်မြင်ကြကြတဲ့ fashion designer တယောက်ဖြစ်တဲ့ဒီဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအဘေးတို့လင်မယားဆိုရင်ကိုဇာနီဖန်တီးတဲ့အဝတ်အစားတွေကိုဒီပွဲတဲ့ဝတ်စုံတွေကိုတော့မှဝတ်တဲ့အထိကြော်ကြတဲ့ designer တယောက်ပါကိုဇာနီရဲ့လက်ကအိတ်တွေကိုလည်းကြော်ကြသူတွေကင်ကြတယ်ပေါ့လေဆိုတော့အဲ့ဒီလောက်ကြော်ကြနေတဲ့သူကကိုနဲ့ဒီအဝေးကြီးမှာရှိနေတဲ့မြန်မာနိုင်ငံရဲ့တည်သူတွေရဲ့အရေးကိုပေါ့နော်စိတ်ထဲမှာထားပြီးတော့လှုပ်ပေးနေရတဲ့အကြောင်းကရောဘာကြောင့်ပါလဲရှင်
ကျွန်တော်ပြောမယ်ဆိုရင်ကျွန်တော်စိတ်နဲ့မြန်မာပြည်ကိုခွဲပြီးတော့ဂျပန်ပြည်ကိုနိုင်ငံသားကိုရောက်လာတာမဟုတ်ဘူး။1988ခုနှစ်နောက်ပိုင်းကျွန်တော်အဖေမင်းကနေပြီးတော့ဒီဆုံးဖြတ်ပြီးနိုင်ငံသားကိုထွက်လာတာပါ။အခုထိကျွန်တော်ကတရက်မြန်မာနိုင်ငံကိုပြန်လဲစိတ်ထားရှိပါတယ်။တရက်ရက်ပေါ့နော်။ကျွန်တော်ကတော့အခု36နှစ်အနာဂတ်တရက်ရက်ကိုကျွန်တော်မြန်မာပြည်ကိုပြန်မယ်မြန်မာပြည်မှာနေမယ်အဲ့လိုမျိုးစိတ်ထားအခုထိရှိပါတယ်ကျွန်တော်ကဂျပန်လူမျိုးလည်းအခုကဖြစ်သွားပြီပေါ့နော်ဒါကမြန်မာပြည်ကိုမချစ်လို့လည်းမဟုတ်ဘူးမြန်မာပြည်သူဆိုတဲ့ဒီကျွန်တော်ရဲ့စိတ်ထားပျောက်သွားတာလည်းမဟုတ်ဘူးမြန်မာနိုင်ငံမှာလူခွင့်ရမရှိလို့မြန်မာလူမျိုးကမြန်မာလူမျိုးအတိုင်းပဲစပီနေထိုင်သွားရင်လူအခွင့်ရေးစက်မရှိနိုင်ဘူးအဲ့လိုမျိုးဆုံးဖြတ်လိုက်လို့ပါအဲ့ဒါကြောင့်မလို့ကျွန်တော်အနေနဲ့မြန်မာလူမျိုးတယောက်အနေနဲ့ရရှိတဲ့နဲ့အခွင့်ရေးရရှိတဲ့နဲ့ chance ကိုရအောင်ကျွန်တော်ဒီလိုမျိုးဆုံးဖြတ်လိုက်တာပါအဲ့ဒါကြောင့်ကျွန်တော်ကတရရဲ့မြန်မာနိုင်ငံကိုပြန်မမယ်ကျွန်တော်ကတရရဲ့ကိုယ်ရဲ့မွေးတဲ့နေရာမှာပဲကျွန်တော်ဆက်ပြီးနေထိုင်သွားမယ်ဆိုတော့ဆုံးဖြတ်ထားခဲ့ပါတယ်အတားအကြောင်းမလို့ဒီလိုမျိုးကျွန်တော်ကလဲမြန်မာပြည်သူပြည်သားတွေနဲ့မြန်မာတငယ်ချင်းတွေနဲ့အတူတူပေါ့နော်ဒီလှုပ်ရှားမှုကိုအ တူတူပေါင်းလုံးနေတယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
ဟုတ်ကိုဇာနေကျေးဇူးအများကြီးတင်ပါတယ်ရှင်အခုလိုအချိန်ပေးပြီးတော့ဖြေတဲ့အတွက
်မြင်လာပါဦးစီသူအောင်မြင့်ရဲ့ဒီရင်တရင်သုံးသက်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီပုတ်ကလစ်ကဘန်တွေစက်ပြီးရက်တီနိုင်ပါအောင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်2021 February 10ရက်ဆီယနာပိန်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာကြံ့ငွေတန်ဖိုးအလင်းမြန်ကျဆင်းနေပြီးကုန်စည်နှုန်းတွေလည်းတက်လာနေပါတယ်အဲ့လိုချိန်မျိုးမှာထူးဆန်းနေတာတခုကတံမိုးကြီးကုန်ပစ္စည်းတစ်မျိုးထူးထူးခြားခြားအယောင်းသွက်နေတာတွေ့မြင်ကြရပါတယ်အဲ့ဒါကတော့မိကန်သက်တာပါပြည်သူတွေဟာသူတို့ပိုင်ငွေတွေကိုနေအိမ်မှာပဲစိမ်းထားဖို့မိကန်သက်တာတွေဝယ်ယူလာကြလို့ဖြစ်ပါတယ်အရင်တုန်းကတော့လာကစားအစကုန်တယ်တွေအလဲတထေးကြီးတွေအဆုံသူတို့ပိုင်ငွေတွေကိုဗန်တွေမှာအနှံ့ပြီးငွေနည်းနည်းလိုတဲ့အခါ ATM ဆက်တွေမှာထုတ်ငွေများလိုတဲ့အခါဗန်တွေမှာသွားထုတ်ဈေးဝယ်တဲ့ငွေကြေးလွှဲပြောင်းလိုတဲ့အခါမိုဘိုင်းဘန်ကင်းတွေအသုံးပြုပြီးအစီအပြေနေခဲ့ကြတာပါအခုနောက်ပိုင်းအဲ့ဒါတွေပြောင်းလဲသွားခဲ့ပါပြီရန်ကုန်အပါအဝင်မြန်မာနိုင်ငံတဝှမ်းဘန်တွေမှာငွေအပ်ထားသူတွေရဲ့နေ့စဉ်လုပ်ငန်းဆောင်တာတွေထဲမှာ ADN ဆက်ထဲကငွေထုတ်ဖို့တန်းစီရတဲ့ဘန်စာအုပ်နဲ့ငွေထုတ်ခွင့်ရဖို့ဘန်ထဲဝင်ခွင့်ရမဲ့တိုကင်တန်းစီရတဲ့အလုပ်တွေပါဝင်လာပါတယ်ဘန်တွေအပေါ်ပြည်တွေဘာကြောင့်ဒီလောက်ယုံကြည်မှုကျဆင်းသွားရတာလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်
မြန်မာနိုင်ငံမှာစစ်ကောင်စီတာဝန်ယူပြီးတဲ့နောက်ပိုင်းအစိုးရဝန်ထမ်းတွေ CDM လောက်ကြတဲ့ညီတူအစိုးရဘဏ်ကဝန်ထမ်းတချို့ရောပုဂ္ဂလိကဘဏ်ကဝန်ထမ်းတွေကပါ CDM လောက်ကြပါတယ် CDM လောက်တဲ့အတွက်ပုဂ္ဂလိကဘဏ်တွေပိတ်ထားရပေမဲ့အဲ့ဒီအချိန်ကငွေကြေးဆိုင်ရာပြဿနာတိမ်မတက်ခဲ့ပါဘူးပြည်သူတွေဟာငွေပေးချေမှုလုပ်ငန်းတွေအယောင်းဝယ်ကိစ္စအတွက်ငွေအလွှဲပြောင်းလုပ်ငန်းတွေကို Mobile Banking အသုံးပြုပြီးကြဲကြဲပြင်းပြင်းလုပ်နိုင်ကြပါတယ်ဝေသားစကူလိုအပ်ရင်လည်းကြီးဆက်ရာ ATM ဆက်တွေမှာလွယ်လွယ်ကူကူထုတ်ယူလို့ရခဲ့ကြတာပါ။နှစ်ကိုဗဟိုဘဏ်သတ်မှတ်ချက်အရဘဏ်ကတ်ခုကိုတစ်နှစ်ကျပ်10သိန်းထုတ်ယူနိုင်တယ်လို့ဘဏ်ချင်းမတူပေမဲ့မြန်မာ Payment Union MPU အဖွဲ့ဝင်ညီတိဘဏ်တွေရဲ့ ATM ဆက်တွေမှာမဆိုဝန်ဆောင်ကပေးပြီးလွယ်လွယ်ကူကူထုတ်ယူနိုင်ခဲ့ကြပါတယ်။ဒါဟာဘဏ်ကတ်ခုကိုတပတ်ကျပ်30ထုတ်ယူနိုင်တဲ့သဘောဖြစ်ပြီးဘဏ်တွေကလည်း ATM ဆက်တွေမှာပုံမှန်ငွေဖြစ်တင်းမှုတွေလုပ်ပေးခဲ့တာကြောင့်ငွေထုတ်ချင်သူတွေတန်းစီရတဲ့အခြေအနေမျိုးမတွေ့မြင်ခဲ့ရပါဘူး။ဒါကြောင့်ပြည်သူတွေဟာဗဟိုဘဏ်ရဲ့ပိုးပြီးတင်းကျပ်တဲ့စည်းကမ်းတွေတစ်ခုကြီးတစ်ခုထုတ်ပြန်မှုမလုပ်သေးတဲ့အထိဘဏ်နဲ့ငွေကြေးဆိုင်ရာကိစ္စအဆင်ပြေနေခဲ့ကြတာပါ။ပြည်ထနာကစစ်ကောင်စီကနေ Mobile Data စနစ် Wi-Fi စနစ်broadband စနစ်စတဲ့အင်တာနက်ဝန်ဆောင်မှု၃မျိုးကိုဖြတ်တောက်ခြင်းကအစပါတယ်။တန်း10နဲ့ချီတဲ့ပြည်သူတွေဟာအင်တာနက်ဝန်ဆောင်မှုမရတော့တဲ့အတွက် mobile banking တွေအသုံးပြုလို့မရတော့ပါဘူး။ဒါကြောင့်တစ်နှစ်တစ်နှစ်ကျပ်ဘီလီယံပေါင်းများစွာတန်ဖိုးရှိမဲ့ငွေချေးလွှဲပြောင်းမှုတွေကိုကျပ်ငွေစက်ကူအသုံးပြုပြီးပေးချေရတော့မယ့်အနေအထားရောက်လာစေပါတယ်။အဲ့ဒီချိန်ကစ ATM ဆက်တွေမှာငွေထုတ်ယူဖို့စကြိုးစားတော့တာပါပဲ။ဒါပေမဲ့အခြားတစ်ဖက်မှာတော့စစ်တပ်ပိုင်းမြောက်ရီဘက်မှာပြည်သူအများစုသူတို့အငွေတွေထုတ်ယူဖို့ကြိုးစားမှုတွေရှိခဲ့တာကြောင့်အဲ့ဒါကိုထိန်းချုပ်ဖို့ဗဟိုဘဏ်ကနေငွေကြေးထုတ်ယူနိုင်မဲ့စည်းကမ်းသစ်ချမှတ်ပြီးတင်းကျပ်လိုက်တာနဲ့ကြုံကြရပါတော့တယ်
။မလာတည့်ရဲ့နေ့စဉ်နဲ့ထုတ်တဲ့ဗဟိုဘဏ်ရဲ့ထုတ်ပြန်ချက်ထဲမှာ ATM ဆက်တွေကနေငွေသားထုတ်ယူမှုကိုတရက်ကျပ်၅သိန်း၊ဘန်စာအုပ်နဲ့ဘဏ်တွေမှာထုတ်ယူခွင့်ကိုတပတ်စာအတွက်လူပုဂ္ဂိုလ်ကျပ်သိန်း20ကုမ္ပဏီကျပ်သိန်း200ဆိုပြီးရှော့ချသတ်မှတ်ခဲ့တဲ့အပြင်ဘဏ်ကတ်တွေကိုလည်းမတူတဲ့ဘဏ်တွေရဲ့ ATM ဆက်တွေကနေထုတ်ယူခွင့်ကိုပါကန့်သတ်လိုက်ပါတယ်။တကယ်တကယ်လက်တွေ့မှာတော့ဘဏ်အတော်များများဟာဗဟိုဘဏ်သတ်မှတ်ချက်ထက်ရော့နေထုတ်ပေးကြတာမျိုးလုပ်ကြပါတယ်။ဥပမာအားဖြင့်ကမ္ဘောဇာဘဏ်ဟာ ADN ကနေထုတ်ခွင့်တရက်ကျ2သိန်းဘဏ်စာအုပ်တပတ်စာကျပ်10သိန်းပဲထုတ်ပေးသလိုအရာဝတီဘဏ် AGD ဘဏ်တွေဆိုရင် ADN ဆက်တွေကနေတရက်ကျ3သိန်းခွဲပဲထုတ်ပေးတော့တာတွေ့ရပါတယ်ဒါအပြင်ဘဏ်တွေကနေ ADN ဆက်ထဲမှာငွေသားဖြစ်တင်းတာကိုအကန့်အသတ်လုပ်လိုက်တာဘဏ်မှာငွေလာထုတ်မဲ့လူတွေကိုတနည်းပဲရောက်ပဲဆိုပြီးကန့်သတ်လိုက်တဲ့အတွက်လူများစုကြီးဟာကိုယ့်ငွေကိုလွယ်လွယ်ကူကူပြန်ထုတ်လို့မရဆိုတဲ့အခြေအနေစိုက်သွားစေခဲ့ပါတယ
်ဘဟိုဘဏ်ရဲ့ကန့်သတ်ချက်တွေထဲမှာနိုင်ငံသားဝင်ငွေရှိပြီးနိုင်ငံသားငွေအကောင့်ရှိသူတွေလည်းပါဝင်ပါတယ်အဲ့ဒီလူတွေအနေနဲ့သူတို့စီးရင်တဲ့ကနိုင်ငံသားငွေတွေကို
ဒီချိန်လေးဟာ2009ခုနှစ်အတိုင်းလွှဲပြောင်းခွင့်မရှိတော့သလိုထောက်ယူဝင်ကိုလည်းလုံးဝပြင်ပင်လိုက်ပါတယ်။ငွေထောက်ယူခြင်းနဲ့ဆိုရင်မြန်မာကျပ်ငွေနဲ့တန်ဖိုးတင်ပြီးဗဟိုဘဏ်တက်မှတ်ချက်ပမာဏအတိုင်းအခြားဘဏ်အောက်ပိုင်ရှင်တွေနည်းတူပဲ
ADM7တွေနဲ့ဘန်တွေမှာတန်းစီသူတွေကိုနေ့စဉ်စက်ပြီးမြင်တွေ့နေရတာဖြစ်ပါတယ်။အခုဆိုရင်ဗဟိုဘဏ်ဟာနောက်ထပ်ကုစားမှုအဖြစ်2020မေလ၄ရက်နေ့ကစပန်တွေမှာငွေလာအပ်သူတွေကိုအထူးငွေစည်းရင်းဖွင့်ပေးမယ်။အဲ့ဒီငွေစည်းပိုင်ရှင်တွေအနေနဲ့ငွေပြန်ထုတ်ယူလို့ရင်အဲ့ငွေပမာဏအတိုင်းအကန့်အသတ်မရှိပြန်ထုတ်ပေးမယ်လို့ကြေညာလာတာပါ။တကယ်လက်တွေ့အဲ့ဒီမှန်လုံးဟာအရင် ကျောင်းမှာမိမိအခက်အခဲတွေကြောင့်မိမိမိမိရဲ့တာနိုင်ပါပါ။ဒါပြန်လာစိတ်ချလက်ချဆောင်နေလား။မိမိပို့တာရင်မိတာရင်နဲ့မိမိတာအနိုင်ရစေရအောင်လို့အဝေးရောက်ချစ်တာလေးမှာရှိလာပါ යි ။ဟုတ်ပါရဲ့။မိခင်များနဲ့ရောက်လာရမှာရေနော်။မေလာရဲ့ဒုတိယတနင်္လာနေ့မှာကြာရောက်တဲ့မိခင်များနဲ့ ဒီနေ့ကချစ်တဲ့အမေနဲ့ခွဲခွာနေရတဲ့သားသမီးတွေချစ်တဲ့သားသမီးတွေကိုဆုံးရှုံးလိုက်ရလို့ရင်ခွဲခံစားရမယ့်မိခင်တွေလည်းအတော်များမယ်ထင်ပါတယ်။အင်းများရဲ့မိခင်မေတ္တာကိုဒေသချင်းတွေနဲ့ကာရဝပြုရင်တခြင်းကစိတ်ချမ်းမြေ့ကြပါစေရှင်။ပျော်ရွှင်သောမိန်းများဖြစ်ပါစေ။လူတိုင်းချစ်ကြတဲ့အမေတော်ဆန်းစုကြည်ကျမ်းမာပါစေ။အမြဲဆုံးလွတ်မြောက်နိုင်ပါစေ။အမေတော်ဆန်းစုကြည်ထားခဲ့တဲ့နိုင်ငံအပေါ်မေတ္တာတရားထောက်ရတည်မြဲနိုင်ပါစေ။အားကိုးရတဲ့ view ပဲ miss new ဖြစ်ပါစေလို့ဆုတောင်းမေတ္တာပို့သပါရစေ။ God bless မြန်မာတဲ့ထန်လို့လျင်ပြေးလာပါလေ။နီလာဆိုတဲ့တောင်းရှင်ကတော့မင်္ဂလာပါ။အမေများနေတဲ့အမေစုကိုဂုဏ်ပြုခြင်းလို့တခြင်းလေးတောင်းဝင်ပြုပါ။ကော်နီတီဆိုထားတဲ့မမေရဲ့သားနိုင်တဲ့တခြင်းလေးတောင်းဆိုခွင့်ပြုပါတဲ့။ဘူရင်းဇဝင်းထုတ်တီဆိုထားတဲ့ကောင်းငင်မမေတခြင်းဖြစ်ပါရဲ့နော်။ဝေဖုံးသက် Isaac Lincoln နဲ့ဦးအေးချူမြင့်တို့ကလည်းဇဝင်းထုတ်ရဲ့ကောင်းငင်မမေတခြင်းတောင်းဆိုပါတယ်။မေမေရဲ့ပါခုလိုမျိုးကိုဗစ်ကြောင့်ဖျားနာနေတဲ့ကမ္ဘာကြီးနဲ့စိတ်မချမ်းမြေ့စရာနိုင်ငံရေးအခြေအနေတွေနဲ့တွေ့ကြုံရလို့ကိုယ်စိတ်နှလုံးထိခိုက်နေကြတဲ့ VOA ပရိသတ်တွေဒီနေ့တော့မေလ9ရက်နေ့ဒီကနေ့ကြာရောက်တဲ့မိခင်များနေတဲ့အတွက်တခြင်းလေးတွေအများကြီးတောင်းလာကြတဲ့စာတွေမှတ်ချက်တွေကွန်မန့်တွေအောက်မှာရေးလာကြတာတွေအများကြီးလက်ခံရရှိပါရဲ့ရှင်။အချိန်ကန့်သတ်ကြအောင်လူတိုင်းရဲ့နာမည်ကိုဖတ်ကြားမပေးနိုင်တာကိုလည်းအားလုံးနားလည်လိမ့်မယ်လို့မျှော်လင့်ပါတယ်နော်။မြင့်မို့ဆိုတဲ့သွားရှင်ကတော့ကျွန်တော်မိမိနဲ့ကမ္ဘာလုံးကမိခင်တွေအတွက်ဒီတခြင်းတောင်းဆိုပြရစီဆိုပြီးတော့2NT ရဲ့နေကောင်းလားမိမိတခြင်းကိုတောင်းပါတယ်ရှင်။ကိုတန်းထိုက်ကတော့အမေက3ရက်နေမှာဘဝကူးပြောင်းသွားတယ်လေတဲ့ဟုတ်ကဲ့အထူးစိတ်မကောင်းဖြစ်ရပါရဲ့ရှင်ကျွန်တော်တို့ကိုစိတ်ချပြီးတော့ထားသွားခဲ့ပါပြီအမေကိုစားအမေလိုချစ်ခင်လေးစားကြည်ညိုရပါတော့အမေတော်အောင်ဆန်းစုကြည်ကိုရန်စုတရိယာစိတ်ပူနေရတော့ကြောင့်အမေစုကိုရည်ရွယ်ပြီးတော့ကိုထွန်းတဲ့ရဲ့မိမိနေကောင်းလားတခြင်းလေးတောင်းပါရစေအမေစုဘေးရန်ကင်းကွာကျန်းမာချမ်းသာစွာရှိပါစေတဲ့မိခင်တလောကမှဆုံးမသွားတဲ့ကိုတန်ထိုင်ဖြစ်ပါလေ။နေလီဦးဆိုတဲ့သွားရှင်ကတော့ထွင့်တဲ့ရဲ့နေကောင်းလားမိမိဆိုတဲ့တခြင်းလေးလွှင့်ပေးပါ။ကျွန်တော်တို့လိုမိဘနဲ့ဝေးပြီးတော့တခြားတိုင်းပြည်မှာအလုံးလုံးနေတဲ့သူတွေအတွက်ရည်ရွယ်ပြီးတော့အခုလိုအစီအစဉ်လေးတွေလုပ်ပေးနေတဲ့ VOE ကိုလည်းအထူးကျေးဇူးတင်ပါတယ်။ဟုတ်ကဲ့ပါ။ကိုနေလီဦးတောင်းဆိုလာပါတယ်။ Ever Cool ကလည်းနေရဲတဲ့ဟာဆုံးပါသွားတဲ့အမိအတွက်ထွင့်တဲ့ရဲ့နေကောင်းလားမိမိဆိုတဲ့တခြင်းလေးထုတ်လွှင့်ပေးစေချင်ပါတယ်။Pure Gold ဆိုတဲ့သွားရှင်ကလေးဒီတခြင်းကိုပဲတောင်းတာပါ။နိုင်ရဲ့မိခင်ကြီးအတွက်တောင်းဆိုပါရစေတဲ့။ဝီလင်ချိုကတော့မွေးမိမိနဲ့အမေစုအတွက်တောင်းဆိုချင်ပါတယ်ရှင်လို့ဆိုလာပါရည်။လင်ဒီယာဆေးကလည်းအရေးကြီးဖြစ်နေတဲ့အချိန်ကိုဗစ်ဖြစ်နေတဲ့အချိန်မှာအဝေးရောက်သားသမီးတွေကိုစားတောင်းဆိုပါရစေကျေးဇူးတင်ပါတယ် view ရေတဲ့။ကျော်နိုင်လင်းကတော့ဒီတခြင်းလေးနဲ့မွေးမိတွေနဲ့နိုင်ရဲ့မိခင်တွေတောင်းဆိုချင်ပါတယ်တဲ့။ရှင်ဗုဒ္ဓဝင်သားကတော့ကိုရဲ့အမိအတွက်ထွင့်တင်ရဲ့နေကောင်းလားမိမိအမေစုအတွက်လည်းထုတ်လွှင့်ပေးပါလေ။အဝေးရောက်နေတဲ့ချစ်သမီးလေးကချစ်ရတဲ့မိမိခိုင်းအတွက်ပါဆိုပြီးလဲတခြင်းတောင်းလာပါလေရှင်။အားလုံးတောင်းဆိုနေကြတဲ့နေကောင်းလားမိမိဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါရစေ။
ta chete me me si sing e che me chete le divani go ta ya ba se me me ne ka na me me
မေလာဒုတိယပတ်မေများနေ့အတွက်တချင်တောင်းချင်ပါတယ်။အမေများနေ့ရောက်တိုင်းတချင်လေးတောင်းခွင့်ရနေသည်လို့လည်းအရန်ဝမ်းသာမိပါတယ်။အမေတချင်တစ်ပုဒ်လောက်လွှင့်ပေးပါနော်တဲ့။အမေကိုချစ်တယ်။အမေရှိနေလို့သမီးတို့ဘဝလုံးကျုံနေနှွေးထွေရလို့ခံစားရတယ်။အမေတက်ကြော်ရကြော်ရှိပါစေ။အမေစိတ်ချမ်းသာကိုကျမ်းမာပါစေ။အမေရေအားလုံးကျမ်းမာပျော်ရွှင်ကြပါစေ။အမေရေအားလုံးကိုလေးစားလှစ်ပါဆိုပြီးတော့ငယ်ဘဝဆိုတဲ့တော့အရှင်ရေးလာပါတယ်။DLTK ပုတ်ဤဆိုတဲ့တော်ရှင်ကတော့လာမယ့်မေလ9ရက်နေ့မှာကြာရောက်မယ့်အမေများနေ့အတွက်တချင်တောင်းခြင်းလို့ပါ Ground မှာရှိတဲ့အမေအားလုံးကိုရည်ရွယ်ပြီးတော့တချင်တောင်းပါတယ်အထူးသဖြင့်အမေဂျဲနေဖို့တမီးလေးတို့ရဲ့အမေမကြရင်မိခင်ဖြစ်လာတော့မယ့်ညီမငယ်နော်အေးနေတို့ကိုအထူးရည်ရွယ်ပါတယ် VA 1တော်သားများကျန်းမာကြပါစေတဲ့ DLTK ပုတ်ကြီးဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်ကတော့ကျမနာမည်မိငိမ့်လက်ပါလက်ရှိထိုင်းနိုင်ငံမှာလုပ်ကိုင်နေထိုင်ပါတယ်မန္တလေးတိုင်းမြင်းညံခရိုင်တောင်သာမြို့နယ်လဲကူမက်လက်ပန်ကျွန်းကျေးရွာမှာနေထိုင်နေအမေတော်ထေးရီတွင်ခုရဲ့နေမှာကြာရောက်တဲ့အမေများနေမှာအဝေးကနေဖီဖီကတဆင်အမေတချင်းလေးတစ်ပုဒ်လက်ဆောင်တောင်းချင်ပါတယ်အမေကိုစကားလေးနဲ့ပန်းချင်ပါတယ်အမေများနေမှာပျော်ရွှင်ပါစီအချိန်နေမျိုးမျိုးကြောင့်မြမပြည်ကြီးကိုမပြောင်းနိုင်သေးဘူး။သမီးပြန်လာတဲ့အချိန်ထိစဉ်စဉ်မမနဲ့တွေ့စင်ပါလေ။ဆက်မရီ view site ပါလို့စကားပါချင်ပါလေ။ view ကိုကျေးဇူးတင်ပါတယ်နော်တဲ့။တောင်တာကမိငိမ့်လက်ဖြစ်ပါရဲ့။လက်ဆနာကတော့မေလာကိုရဲ့နေမှာကြာရောက်တဲ့မိခင်များနေမှာကိုစောင်းရဲ့အရေးစစ်သို့မဟုတ်သူ့ရင်တရဲ့မိမိဆိုတဲ့တခြင်းလေးနဲ့ဂုဏ်ပြုချင်ပါလေလို့တောင်းဆိုလာပါရဲ့။အင်းဒီ
မှာအောင်ရေးချင်
တော်ရှင်ကတော့ဖီကိုမိသားစုလိုက်အနေနဲ့အားပေးနေတဲ့ပြည်သက်တွေပါခင်ဗျာမိခင်များအနေနဲ့မှာချစ်ရတဲ့အမေပါဝင်မေတော်အောင်ဆန်းစုကြည်နဲ့ကိုအောင်မှာရှိကြကုန်သောမိခင်များစိတ်ချမ်းသာခြင်းကိုယ်ရည်ကျန်းမာခြင်းနဲ့ပြည့်စုံပြုကပ်ပေးမင်းပေးရေပေးလေပေးမိပေးမှကင်းဝေးကြပါစေတဲ့ဆုတောင်းပေးလာပါတယ်ဖီကလည်းမိခင်များနဲ့အမတ်တရားမေတ္တာတေလက်ဆောင်တပုတ်ပါချင်ပါတယ်ရှင်အမေအိမ်နဲ့ဝင်းနေကြရတဲ့အဝေးရောက်သားသမီးတွေအတွက်အမေအိမ်ဆိုတဲ့တခြင်းလေးနဲ့အလွမ်းနေခိတ္တာပြေပြောက်ပါစေလို့တောင်းဆိုပြပါရနော်။နိုင်လို့မရဆက်လို့မကုန်တဲ့မိခင်မေတ္တာတွေနဲ့သားသမီးတွေအားလုံးအေးမြပြီးတော့ခွန်အားတွေဖြစ်ကြပါစေလို့တောင်းဆိုပြပါရရှင်။ဘဝမှာရှိတဲ့အမေတွေအားလုံးကိုဥညွတ်ကတော့ပြပါရနော
်။
ကြီးရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘ ഹു ထူးခြားရရှိဖို့သတင်းတွေတွေကထူးခြားဆိုတဲ့အစီအစဉ်ကိုကျွန်မညိုညိုလင်ကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့နိုင်ငံတစ်ခုရဲ့အရေးပါတဲ့ကဏ္ဍတစ်ခုဖြစ်တဲ့သတင်းမီဒီယာနဲ့သတင်းသမားတွေအကြောင်းပြောပြပေးထားပါတယ်။ဒီစင်မီလာ၃ရက်နေ့ဟာကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဒီကမ္ဘာလုံးမှာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေရှိဖို့နဲ့ဘီအန်ရဲ့အခက်အခဲတွေကြားမှာသတင်းတွေရယူရင်းအသက်ပြီးသွားကြတဲ့သတင်းနဲ့စာနယ်ဇင်းသမားတွေကိုအောက်မေ့တတိယဂုံပြုဖို့အတွက်လွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းဆိုရဲလူအခွင့်အရေးကိုခြေခံပြီး1993ခုနှစ်ကကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်တွေကိုသတ်မှတ်ပေးခဲ့တာပါအဲ့ဒီအချိန်ကစလို့နှစ်စဉ်ယူနက်စကိုကဥဆောင်ပြီးကမ္ဘာအစာနယ်ဇင်းလွတ်လပ်ခွင့်နဲ့အခမ်းအနားတွေကိုကမ္ဘာနေရာဒေသအနှံ့မှာပြုလုပ်ခဲ့ကြပါတယ်။အခု2021ခုနှစ်ကမ္ဘာအစာနယ်ဇင်းလွတ်လပ်ခွင့်နဲ့အတွက်တော့ကမ္ဘာလုံးဆိုင်ရာကွန်ဖရင့်ကြီးကိုယူနက်စကိုနဲ့နမီးဘီးယားအစိုးရတို့ပူးပေါင်းပြီးအီတီလာ29ရက်နေ့ကနေမေလ3ရက်နေ့အထိနမီးဘီးယားနိုင်ငံရဲ့မြို့တော်ဝင်းဟုတ်မှာကျင်းပခဲ့ကြပါတယ်။UNESCO ရဲ့လေးလာမှုအရ1993ခုနှစ်ကစလို့2021ခုနှစ်အထိကမ္ဘာပေါ်မှာသတင်းသမားပေါင်း1452ဦးဟာသူတို့ရဲ့သတင်းရယူရေးသားမှုတွေကြောင့်အသက်ဆုံးရှုံးခဲ့ကြရတယ်လို့ဖော်ပြထားပါတယ်။သတင်းလွတ်လပ်ခွင့်နဲ့သတင်းသမားအခွင့်အရေးတွေအတွက်အထောက်အကူပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့Reporters Without Borders RSF လို့ခေါ်တဲ့နေစည်းမချသတင်းသမားများအဖွဲ့ကြီးက2021ခုနှစ်မကုန်သေးခင်မှာသတင်းသမားပေါင်း50တည်ဆုံးခဲ့ကြရပြီလို့ဆိုပါတယ်။ဒီလိုအသက်ခံတည်ဆုံးခဲ့ကြရတဲ့သတင်းသမား3ပုံ2ပုံဟာစစ်ပွဲတွေဖြစ်နေတဲ့တိုင်းပြည်တွေကမဟုတ်ပဲငြိမ်းချမ်းတည်ငြိမ်မှုရှိနေတဲ့တိုင်းပြည်တွေကသတင်းသမားတွေဖြစ်တယ်လို့လည်း RSF ကဖော်ပြထားပါတယ်။ကမ္ဘာပေါ်မှာသတင်းသမားတွေအများဆုံးအသက်ခံရတဲ့နိုင်ငံကတော့မက္ကဆီကိုနိုင်ငံဖြစ်ပြီးအီရတ်၊အာဖဂန်နစ္စတန်၊ပါကစ္စတန်နဲ့အိန္ဒိယနိုင်ငံတွေကလည်းသတင်းသမားအသက်ခံရမှုအများဆုံးနိုင်ငံတွေထဲမှာပါဝင်ပါတယ်။2020ခုနှစ်အချက်အလက်တွေအရကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်အရှိဆုံးထိပ်တန်း၅နိုင်ငံကတော့နော်ဝေး၊ဖင်လန်၊ဆွီဒင်၊ဒိန်းမတ်နဲ့ကော့စတာရီကာနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံတည်ရှိတဲ့အရှေ့တောင်အာရှဒေသတွင်သတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံကတော့အရှေ့တီမောနိုင်ငံဖြစ်ပြီးကမ္ဘာအဆင့်87မှာရှိပါတယ်။သတင်းလွတ်လပ်ခွင့်အနည်းဆုံးအဆင့်အနည်းဆုံး9နိုင်ငံကတော့ Eritrea, မြောက်ကိုရီးယား, Turkmenistan, သရုတ်နဲ့ဂျပူတီနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကလည်းသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ရင်အခက်အခဲဆုံးနိုင်ငံတစ်ခုဖြစ်တယ်လို့ RSF အဖွဲ့ကြီးကဖော်ပြပါတယ်။2021ခုနှစ်မြန်မာနိုင်ငံမှာစစ်အာဏာမသိမ်းပြီးရယူထားတဲ့စစ်တမ်းတွေအရနိုင်ငံပေါင်း180မှာမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အဆင့်140မှာရှိနေတာပါ2021ခုနှစ်ဇန်နဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့မြန်မာနိုင်ငံမှာသတင်းသမားပေါင်း80ကျော်ဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်ကသတင်းသမား40ကျော်ဟာခုချိန်ထိဆက်လက်ထိန်းသိမ်းခံနေရဆဲဖြစ်ပါတယ်ဒါအပြင်သတင်းဌာန6ခုကိုလည်းစစ်ကောင်စီကဖိတ်သိမ်းခဲ့ပါလို့ရှိ
တင်းငွေညအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြလို့ပြီးမှတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့ကရပ်ပေါင်း100နီးပါးရှိလာပြီဖြစ်ပေမဲ့စစ်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေကတော့အခုချိန်ထိရှိနေသေးပါဒီကနေ့မှလည်းရန်ကုန်တိုင်းအတွင်းကမြို့နယ်တချို့အပါအဝင်မြန်မာနိုင်ငံနေရာဒေသအတော်များများမှာစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်ရန်ကုန်လမ်းမြို့နယ်အတွင်းလူငယ်3ဦးကိုစစ်ကောင်စီကဒီကနေ့ဖမ်းဆီးသွားခဲ့ပါတယ်။အလားတူပဲဆက်နာရှင်စန်းကျင်ဆန္ဒပြပွဲတွေနေ့စဉ်ဆိုသလိုပြုလုပ်နေတဲ့ဒဝဲလောင်းလုံးမြို့ကပြည်သူတွေဟာလည်းလမ်းမတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းမြင်းမှုမြို့မှာတော့ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ချုပ်ခွဲခဲ့တဲ့အတွက်လူငယ်2ဦးသေဆုံးပြီးနောက်2ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။မြန်မာဆက်နာတဲ့ကောင်စီကအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ပုံခွဲမှုလူတက်မှုမိရှုဖြစ်စီမှုတွေလှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတန်းဖက်အဖွဲ့အဖြစ်တမတ်လက်ကြောင်းစစ်တပ်ပိုင်းသတင်းဌာနကကြေညာလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းပြီးကတည်းကအောင်ဆန်းစုကြည်အပါအဝင် နိုင်ငံရေးကောင်းဆောင်အများစုကိုဖမ်းဆီးထိန်းသိမ်းထားခဲ့ပေမဲ့စစ်ကောင်စီအနေနဲ့နိုင်ငံတွင်းတည်ငြိမ်မှုရအောင်ခုချိန်ထိလုံဆောင်နိုင်ခြင်းမရှိသေးပါဘူး။လွန်ခဲ့တဲ့တစ်ပတ်အနည်းငယ်ကစလို့နိုင်ငံတွင်းကနေရာတော်များများမှာဘုံပေါက်ကွဲမှုတွေမကြာခဏဖြစ်ပေါ်ခဲ့ပြီးဆက်ရနာသိမ်းမှုကိုစန့်ကျင်ကြတဲ့ပြည်သူတွေကလည်းနိုင်ငံတွင်းနေရာတချို့မှာအရက်ဖက်ကာကွယ်ရေးအဖွဲ့တွ ဝင်အမေရိကန်ဒေါ်လာ 1.8 ဘီလီယံတန်ဖိုးရှိတဲ့ယင်းနည်းမြုပ်နှံမှုစီမံကိန်းအစ်တွေကိုအာဏာသိမ်းစစ်ကောင်စီကအတည်ပြုပေးခဲ့ကြောင်းအစိုးရထုတ်ပြန်ချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။အဲ့ဒီသဘာဝတန်ခွေရေး3လျှက်စစ်တာအပိစက်ရုံတိဆောက်မဲ့စီမံကိန်းဟာဒေါ်လာ 1.5 ဘီလီယံကုန်ကျမယ်လို့ဆိုပါတယ်။စီမံကိန်း15ခုအတွက်ယင်းနည်းမြုပ်နှံမှုအစ်တွေကိုစစ်ကောင်စီရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့မြမယင်းနည်းမြုပ်နှံမှုနဲ့ကုမ္ပဏီများဦးစီးဌာနဒိုက်ကာကမေလ9ရက်တောက်ကြနေ့မှာအတည်ပြုပေးလိုက်တာဖြစ်ပါတယ်။ဒီနေ့ကနေည VOA ညမာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOA တော်ရဆင်မြန်းတဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံး BNDA ကင်းဝေးပြီးလိုရာပန်းနိုင်ကိုအမြန်ဆုံးဆုခုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ကျွန်တော်ဇော်ဝင်လိုက်ပါThis program